ကချင်ပြည်နယ်မြောက်ပိုင်းမလီယံဒေသကအစိုးရတပ်နဲ့ကချင် KIA တပ်တွေကြားတိုက်ပွဲကြောင့်ကချင်ဒုက္ခသည်တထောင်လောက်တောတောင်တွေထဲပိတ်မိနေပြီးတော့ကယ်ဆယ်ရေးအဖွဲ့တွေလည်းတွားရောက်ကူညီနိုင်ခြင်းမရှိသေးဘဲဖြစ်နေပါတယ်။အခုရပိုင်းအတွင်းဖြစ်ပေါ်နေတဲ့အစိုးရထိုးစစ်ကြောင့်မလီယံတဝိုက်ရွာသုံးရွာကကချင်ဒုက္ခသည်တွေထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကချင်ပြည်နယ်မြောက်ပိုင်းစွန်ဘရာဘုံမြို့နားလှူရှားနေတဲ့ KIA တပ်မဟာခုနှစ်ကိုမလီယံအခြေစိုက်မြမအစိုးရတပ်တွေကထိုးစစ်ဆင်လာတာကြောင့်မလီယံလော့ဒ်မိုင်ယံအပါအဝင်ရွာသုံးရွာကကချင်ဒေသခံတထောင်လောက်ဟာတောတောင်တွေထဲထွက်ပြေးပုန်းအောင်နေရတယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့ဗဟိုကော်မတီဝင်ဦးတွဲပြည်သာက VOA ကိုပြောပါတယ
်အခုဒီတိုက်ပွဲဖြစ်တဲ့မလီယံဆိုတာသူတို့ပမာတပ်တွေသတ်ကန်ရှိတယ်ပေါ့အဒီကရွာသားတွေကအားလုံးအရှိကန်းတွေမှာထွက်ပြေးတယ်လို့ပြောကြတယ်ဒီကဘောပဲအဲလေငါမိုင်လောက်ဝေးတဲ့ဒီဝါရှိတယ်အဲ့ဒီဝါတွေကလည်းအော်ဒီမီအရှိတကန်ကိုရင်ကိုနိုင်ပါတယ်မကိုရင်လည်းသူတို့တော့မှပုံနေမလားတော့မသိဘူးဆက်ပွဲရှိတဲ့အဲဒီမလီယံယွာရဲ့နောက်လော့မိုင်လာဒီဝါရဲ့ဟောအော်ဒီမီကန်ပေါ်မှာရှိတဲ့ယွာရဲ့တုံးရတော့သူတို့ဆက်ပြရမှာပဲဖောင်ပတ်ဝင်တင်လို့ရှိနိုင်တယ်အဲအင်းရှင်ငါဆက်ပတ်ဝင်တင်လို့ရှိနိုင်တယ
်ကချင်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာပို့ပေးနိုင်ရည်လမ်းကြောင်းကိုအစိုးရတပ်တွေကသွားခွင့်ပေးမှာမဟုတ်တဲ့အတွက်ဒုက္ခသည်တွေတောထဲမှာပိတ်မိနေစေဖြစ်တယ်လို့ဦးတွဲပြည်သာကဆိုပါတယ
်အဝေးကအကူအညီပလာပေးဖို့တော့မလိုပါဘူးအာပိတ်မိနေတဲ့သဘောရှိပါတယ်အယုတ်ဒီမြစ်ကနဲ့ဟိုဆက်လေနဲ့သွားလို့ရပါတယ်ဒါနဲ့အစိုးရတပ်တို့အဲဒီလိုခွင့်ပြုမှာဖို့ပါဘူးအဲ့ရောဒီမင်းနဲ့ဆိုတော့မိုးတွင်းဆိုတော့အော်ရေကြီးနေတော့အခက်ခဲတော့တော်တော်ရှိမဲ့ဖြစ်နေကိုငင်ဖို့ဆိုတော့အစွမ်းနိုင်ကဒေတာဖြစ်မှာပဲဒုက္ခတဲ့ညှို့နေဖို့ဆိုတော့တိုက်ပွဲမဖြစ်ဖို့ပဲ
ဇူလိုင်လ15ရက်နေ့ကစာခဲ့တဲ့မြမအစုရတက်တည်းရဲ့မလီယံဒေတာထိုးစစ်ဟာမနေ့ကအထိဆက်ဖြစ်နေသေးပဲလို့ KIO ဘူကော်မတီဝင်ဦးတွဲပြည်သာကပြောပါတယ
်ဒီအခုကရေကြီးတန်ဖြစ်တော့15ရက်ကိုနိုင်ရတဲ့ပြန်စားတယ်သူကဖြစ်ချောင်းထူလာတယ်ထူလာတော့ဟိုဒီလေခုခံစစ်အဲတိုက်ပွဲတခုဖြစ်တယ်ရှင်အဲဒီမှာသူတို့ပြန်ဆက်သွားတယ်15ရက်ကနေဖြစ်တယ်အခုလည်းပဲဒီနေ့လည်းပဲတိုက်ပွဲအဲ3ရက်ဖြစ်တယ်လို့သိရပါတယ
်ကချင်ပြည်ပကအဖြေရှာရေးလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရကချင်ဒေသကလက်ရှိတိုက်ပွဲတွေကြောင့်မလီယံလော့ဒ်မိုင်ယံဂျာရာယန်အင်တန်ဇွန်းနဲ့ဖုံးအင်ရန်ကြီးရွာတွေကเจ้าသူเจ้าသားတွေဆရာဆရာမတွေအပါအဝင်ရွာသားစုစုပေါင်းတထောင်လောက်စေပြေးဒုက္ခတွေဖြစ်နေရတယ်လို့ဆိုပါတယ်ခင်ဗျာ